'cause it only serves to make me more determined.
I, state your name.
I, Julia Pearson.
Do solemnly swear.
Do solemnly swear.
That I will support and defend the Constitution of the United States.
That I will support and defend the Constitution of the United States.
Against all enemies, foreign and domestic.
Against all enemies, foreign and domestic.
That I bear true faith and allegiance to the same.
That I bear true faith and allegiance to the same.
That I take this obligation freely.
ဤရာကတော့မတ်စတာဖြစ်တဲ့မြို့ပြများတမိုင်းတင်လာမှာတမိုင်းတင်စရာဖြစ်ရတခုလို့ဆိုရပါလိမ့်မယ်။မတ်စတာ29ရက်နေ့ကအင်ဘူရောမှာတမရဥပမာခန့်အပ်လိုက်တဲ့ Secret Service ထောင်လိုင်းရေးဌာနရဲ့ပထမဦးဆုံးအမျိုးသမီးညွှန်ကြားရေးမှူးချုပ်ဖြစ်တဲ့ Julia Pearson ကိုဒုတိယတမရဂျိုးဘိုင်ဒန်ကကျန်းသစ္စာကျင်းဆိုတိုင်ပေးနေတာကိုသရရှင်များကြားခဲ့ကြရတာပါ။ Secret Service ဌာနရဲ့148နှစ်မြောက်တမိုင်းမှာပထမဦးဆုံးအမျိုးသမီးခေါင်းဆောင်ကိုခန့်အပ်ဖို့သူ့ရဲ့ရွေးချယ်မှုနဲ့ပတ်သက်လို့တမရဥပမာကကျန်းသစ္စာကျင်းစုပွဲအခမ်းအနားမှာအခုလိုပြောခဲ့ပါတယ
် I have to say that Julia's reputation within the service is extraordinary. She's come up through the ranks. She's done just about every job there is to do at the Secret Service.Obviously,
Secret Service မှာ Julia ရဲ့ဂုဏ်သတင်းကတော့ထူးချွန်ပြောင်မြောက်လာပါတယ်။သူဟာရာထူးအစင်းစင်းကနေပြီးတော့တက်လာခဲ့သူဖြစ်ပြီးတော့ Secret Service ရဲ့လုပ်ငန်းမှန်သမျှမှာတွေ့ကြုံရှိသူဖြစ်ပါတယ်။တကယ်တော့ဌာနတွင်းညွှန်ကြားရေးမှူးတာဝန်ကိုခန့်တဲ့ပုံစံဟောင်းကိုသူကနေပြီးတော့ပြောင်းလဲပြစ်နိုင်ခဲ့တယ်လို့ဆိုရမှာပါ။ဌာနတွင်းမှာလည်းသူ့ကိုလူတွေကအထူးပဲဂုဏ်ယူကြပါတယ်။အခုပေးရတဲ့တာဝန်ကိုလည်းသူဟာကြီးကြီးပြင်းပြင်းနဲ့ထမ်းဆောင်နိုင်လိမ့်မယ်လို့ကျွန်တော်တို့အပြည့်အဝယုံကြည်ပါတယ်
။ Secret Service ဟာအမေရိကန်သမ္မတနှင့်ဒုတိယသမ္မတရဲ့အသက်အန္တရာယ်ကိုကာကွယ်ဆောက်ရှောက်ပေးရမယ့်တာဝန်ရှိတဲ့အတွက်ကြောင့်လေဂျူလီယာပီယာစင်ရဲ့လက်ထဲမှာသူတို့နှစ်ဦးရဲ့အသက်ရှိတယ်လို့လည်းသမ္မတဥပမာကပြောခဲ့ပါတယ
်။ As Joe Biden pointed out, this person now probably has more control over our lives than anyone else, except for our spouses. And I couldn't be
ဒုတိယသမ္မတဂျိုးဘိုင်ဒန်ထောက်ပြခဲ့လို့ပါပဲ။ဂျူလီယာဟာအခုဆိုကျွန်တော်တို့နှစ်ဦးရဲ့ဘဝကိုထိန်းချုပ်နိုင်ဆုံးပုဂ္ဂိုလ်ပါ။ကျွန်တော်တို့ဇနီးတွေကလွယ်လို့ပေါ့လေကျွန်တော်တို့ရဲ့အသက်အန္တရာယ်ကိုကာကွယ်ရေးဟာသူ့ရဲ့လက်ထဲမှာရှိနေပါတယ
်1865ခုနှစ်ကမတ်တီခဲ့တဲ့ Secret Service ဌာနအနေနဲ့ကနဦးကဗန်နယီဝင်ကြီးဌာနလက်အောက်မှာရှိပြီးအဓိကတာဝန်ကတော့အမေရိကန်အစိုးရပေါ်မတမာတဲ့လိင်လယ်မှုနဲ့ပတ်သက်လို့စုံစားစစ်ဆေးထောက်လှမ်းပေးဖို့ပဲဖြစ်ပါတယ်1889ခုနှစ်မှာတော့ငွေကြီးအတုထုတ်လုပ်မှုကိုဟန်တာပေးဖို့တို့တော့ကဥပဒေပြဋ္ဌာန်းပြီးတာဝန်ပေးခဲ့ပါတယ်။တခါ1900ခုနှစ်မှာထိုစဉ်သမ္မတဝီလျံမက်ကင်လီလောက်ကျန်ခံခဲ့ရပြီးတဲ့နောက် Secret Service ဟာသမ္မတရဲ့အသက်အန္တရာယ်ကိုကာကွယ်ဆောက်ရှောက်ဖို့တာဝန်လေးယူခဲ့ရပါတယ်။ဒီနောက်သမ္မတအပြင်သမ္မတဖြစ်ရွေးကောက်တင်မြှောက်ခံရတဲ့ကိုယ်စားလှယ်ရဲ့အသက်အန္တရာယ်ကိုကာကွယ်ဆောက်ရှောက်ပေးဖို့နှင့်နောက်ပိုင်းမှာသမ္မတရဲ့မိသားစုဝင်တွေအပြင်ဒုတိယသမ္မတနှင့်သမရာဟောင်းတွေရဲ့အသက်တွေကိုလည်းကာကွယ်ဆောက်ရှောက်ပေးဖို့နှင့်ပြပကအလဲပရောက်ရှိလာတဲ့နိုင်ငံခြားခေါင်းဆောင်တွေရဲ့အသက်အန္တရာယ်ကိုပါဆောက်ရှောက်ကာကွယ်ပေးဖို့တာဝန်ပေးခြင်းခံခဲ့ရပါတယ်။2003ခုနှစ်မှာတော့ Secret Service ဟာအမိမြေလုံခြုံရေးဌာနလက်အောက်ကိုရောက်ခဲ့တာဖြစ်ပါတယ်။ခေါင်းဆောင်တွေရဲ့လုံခြုံရေးတာဝန်ကိုယူရတဲ့ Secret Service ရဲ့ခေါင်းဆောင်တစ်အဖြစ်ခန့်အပ်ခြင်းခံရသူအသက်53နှစ်အရွယ်ဂျူလီယာပီယာစင်ကတော့ဖလော်ရက်ဒဘီနေအော်လန်ဒိုဇာတိသားဖြစ်ပြီးသူဟာ1983ခုနှစ်မှာပထမအော်လန်ဒိုရဲဌာနမှာစတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်မယာမီရှိ Secret Service ဌာနကို1983ခုနှစ်မှာစတင်တာဝန်ထမ်းဆောင်ခဲ့သူပါသူဟာဌာနတွင်ရာထူးအဆင့်ဆင့်တက်လာပြီးတဲ့နောက်ခုလက်ရှိဌာနမှာတာဝန်ပေးခြင်းမခံရမီအင်ဘူဒိုရဲ့ Secret Service ရုံးဌာနကွဲအကြီးအကဲဖြစ်ထမ်းဆောင်သူဖြစ်ပြီးခင်မီနီးပညာ ID နဲ့ပတ်သက်လို့အဓိကတာဝန်ယူရသူလည်းဖြစ်ပါတယ်ခုလို230ကြာလုတ်တဲ့ခြေတဲ့သူ Secret Service ဌာနခေါင်းဆောင်ဖြစ်လာတာနဲ့ပတ်သက်လို့ Secret Service အမှုတန်းဟောင်းတူဖြစ်တဲ့ Evinia Pomponas က CBS ရုပ်သံလွှင့်ဌာနနဲ့တွေ့ဆုံမိမြန်ကမှခုလိုကောက်ချက်ချပြောကြားသွားပါတယ
် This gives a new face, a new life to the agency. It is the first woman and it's like anything if when you have the first female president that will be extraordinary. It's a new face to the country. So this is a new face, a new life and
အခုလိုအမျိုးသမီးခေါင်းဆောင်တယောက်ကိုခန့်အပ်မှုဟာ Secret Service ဌာနကိုအမြင့်တဲ့ဘဝတဲ့စပေးလိုက်တယ်လို့ပါပဲ အလားတူပါပဲပထမဆုံးအမျိုးသမီးသမ္မတတယောက်ရလာမယ်ဆိုရင်နိုင်ငံအတွက်တိတ်ကိုထူးခြားမှုရှိမှာဖြစ်ပါတယ်နိုင်ငံအတွက်မျက်နှာသစ်တစ်ရပ်ပေါ့ဒီလိုမျိုး secret service မှာအမျိုးသမီးတယောက်ကိုခန့်အပ်လိုက်တာကိုတိတ်ကိုကြိုဆိုပါတယ်ဌာနအနေနဲ့ဦးဆောင်မှုဟာအမျိုးသားရဲ့အမျိုးသမီးရဲ့မဟုတ်ပါဘူးအကျဉ်းဇာရိတကောင်းရမယ်တိတ်ခါတမာတိရှိရမယ်ရင်ကျေးတိမ်မွေးရမယ်အခုအမျိုးသမီးခေါင်းဆောင်တဲ့ဟာလေ secret service မှာနှစ်ပေါင်း30လောက်သက်ရှိတဲ့အတွက်ဒါဟာလွယ်ကူတာမဟုတ်ပါဘူးသူထိုက်ထိုက်ထန်ထန်နဲ့ရခဲ့တာပ
ါ secret service ဌာနရဲ့အမျိုးသမီးခေါင်းဆောင်တဲ့ဖြစ်တဲ့ Julia Piersini နဲ့အကဲဆမှုတွေကိုရင်ဆိုင်ရပွဲရှိပါတယ်အဓိကကတော့ secret service အနေနဲ့2012ခုလုံးကသမ္မတ Obama Colombia Key တိုင်းမှာဂျိုတင်သွားရောက်လုံခြုံရေးစီစဉ်ပေးစဉ်အမှုတန်းတချို့တို့ကထိုစဉ်ပြည်တစားတွေနဲ့ပြောပါမှုအရှုပ်တော်ပုံကြောင့်အေးအေးယူခံရတာတွေအလုတ်ဖြုတ်ပြစ်ခံရတဲ့တွေနဲ့ကြုံခဲ့ရလို့အများလူလူကြားနာမည်ပြက်ခဲ့ရပါတယ်။ဒါကြောင့်လဲဂျူလီယာပီယာစင်ရဲ့ခေါင်းဆောင်မှုအောက်မှာဒီအမြင်ကိုပြောင်းလဲဖို့ကြိုးပမ်းမှုတရားပြစ်နိုင်တယ်လို့လည်းတချို့တို့ကသုံးသပ်ကြပါတယ်။
This would represent, even though the Secret Service has said there's not a cultural problem at the agency, you know, putting a woman in place does two things. One, it helps the president, defend against some people who say.
Dah ha, တနည်းတော့ Secret Service ထောက်လှမ်းဌာနရဲ့လက်ရှိအနေအထားပေါ်နှမျိုးတက်ရောက်စေပါတယ်။တခုကတော့သမ္မတ Obama အစိုးရအဖွဲ့မှအမျိုးသားရောအမျိုးသမီးကိုပါများများတတာခန့်အပ်ဖို့ကြိုးစားတယ်ဆိုတာကိုပြရာရောက်တယ်လို့နောက်တစ်ချက်ကတော့အမျိုးသားတွေပဲကြီးစိုးတဲ့အရှုပ်တော်ပုံရင်ဆိုင်ခဲ့ရတဲ့ဒီ Secret Service ဌာနမှာအမျိုးသမီးတူဦးဆောင်ဖို့ခုလိုခန့်အပ်ခြင်းဟာအ ਨੇ ဆုံးအမြင်ကိုပြောင်းလဲစေပါတယ
်ဂျူလီယာပီယာစင်နီနဲ့အရင်သမ္မတဟောင်း3ဦးလိုဖြစ်ကြတဲ့သမ္မတ George H. Bush သမ္မတ Bill Clinton နဲ့ George W. Bush တို့လက်ထက်မှာသမ္မတရဲ့အသက်အန္တရာယ်ကိုကာကွယ်ဆောက်ရှောက်ရမှာတာဝန်ကိုယူခွင့်ရသူတူလည်းဖြစ်ပါတယ်အခုလက်ရှိမှာလည်းအင်ဘူရောမှာသမ္မတ Obama ရဲ့လုံခြုံရေးကိုတာဝန်ယူနေရတာလည်းဖြစ်ပါတယ်။အခုရာထူးသစ်မှာမှူတန်းပေါင်း 3,500 ရှိတဲ့ဌာနကိုဦးဆောင်တဲ့ညွန်ကြားရေးမှူးသစ်အနေနဲ့ကတော့သူ့ရဲ့ခံယူချက်ကအများအတွက်ဆောင်ရွက်ပေးလို့တဲ့စေတနာရှိတယ်ဆိုတာကိုပြောကြားခဲ့ပါကြောင်းတင်ပြရင်းဒီတင်ပါအမျိုးသမီးများကန္တကိုညီကုန်းချုပ်အပ်ပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my